ini ngetam tengguni abdu wakar sekuya ening ini yang gumiu asan ilang lami wiman doma ulah dikenal senang selek puja wami tinggi puja me jauhnya ga jenaru meniga puja gere jauhnya lema tiga adhim pawene jauhnya jenaru namekanda asin ma putumba lele lukora no eri putumba ga pare no wipaka wu kilita wu kama wu di nambra sure seha tulungan dengan cain tulupa ya dari luke aluma perma udum kilita wu sura selera apa aura wata sura hale pacin no ero nyimu jamu kita wawa ayu ngaba ni petara yu ngaba ru suepe yui ayu luke seku wipaka wata no dari luke wawa eri nao eri nyinzi jazi yada si enan si adui si di forma adibi abiyamsu no kauche chare alauti laudaga kilita wu kilita se eri apilage adibi po pilage atay jaiti mi jaiti sure alauti gu laudaga kama wu di setong gu alauti sura chiga apin jenaru tubuh bau sabi ba, no? Ayo, eri tumba alulu jenia, ma hari dunia jadi kini tahu alulu kesura, kiminari tiara di ku adibe po am kosong yare pisa, no? Biro dua tu ye di acikan tubuh jadi alulu alulu ya. Ero eri lu luke lu ma di jara mingari no tuci gari ya gari nandi apo ma adibe kau yura no tuwa puen sura ajie chera di keitari lu luke akha ma di seka no di sekle uwe lu poroso kilita winyin no kilita wo ma pide sekle u kilita wenyin eri pileta wenyin ga alulute akha ma yura atika matan thare matan ni budua pian chi bi ma atai matan ni ne shin shin bi yo ma atai matan ni ne atai de pho ni we pho bi yo ma tuwa yo pya ero eri ma aye chi de che ka ki pileta wenyin khore tugu lewe belu khore lu sura atuin sui no pileta wenyin le khoware yo belu khore lu mano wenyin le khoware tugu lu lu de miya ga pileta wumu lu tugu pileta wenyin lu khora ege sinze karo tuwa mano wenyin no eiro eri lu 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 de che ma yulambiyo amyena athau khatiyure matan no matan ni ei matan ni ga saithe ga tithara ri no tithera ri go matthare amat pinya ri ei amat pinya ri ga soe biyo ibowa kini tisya ma atu palara no eri tabawa tiya le go nyan ne ga yauk aung sin za bu no mimmi ko dai mimmi a chiang go nyan piyo sin za me su yin mimmi bwa tatta shau la de khyi ma mimmi twi chung kha de a twi a chung ni nyin tha ga ya tha ga no nyin tha ga di mimmi ne atu palare palara ga bema palara ru nan khanda khore seithe ma palar no eri palare tabawa tiyari turu ba khoru amat sinya rui turu ba lu ni ga ru suwe ni habara suwe ni ro amat sinya ru sinya lu khore suwe ra ru upadan lu khore ဟုတ်ပါလား အဲ့တော့အဲ့ဒီပညာဥပါဒာနေဟာစိရတ္တအရွယ်ကလေးကစုဆောင်ပြီးတော့လာခဲ့တာအဲ့ဒီမတန်ဟာအရေးကြီးတာအခုပစ္စုပန်မှာမြင်တာလေးကိုအတိတ်ပဲပေါ်ဖို့ဒီကိလေသာဝမှာပါတဲ့မနောဝိညာဉ်ကညံပြီးတော့အတိတ်ကိုသူကရှာရအတိတ်ထဲမှာမတ္တန်နေမှာပါမသူကအတိတ်ပဲပေါ်နိုင်တယ်မတ္တန်နေမပါရင်အတိတ်ပဲမပေါ်နိုင်ဘူးဆိုလိုတာကပါလေပညာဥပါဒံနေမှာမပါရင်အတိတ်ပဲမပေါ်နိုင်ဘူးပါမကအတိတ်ပဲပေါ်နိုင်ပါရဲ့ဟုတ်ပါလားအဲ့တော့အရေးကြီးနေတဲ့အချက်ကအဲ့ဒီအတိတ်ပဲပေါ်ဖို့အတွက်သင်ထားခဲ့တယ်ပါတယ်လို့မှတ်တမ်းကြီးဟုတ်ကဲ့လားအဲ့ဒီမှတ်တမ်းကြီးကလူတယောက်တိုင်းတယောက်တိုင်းမှာမြောက်များစွာမှတ်တမ်းသင်ထားတာဟုတ်ပါလားအဲ့ဒီမှတ်တမ်းသင်တဲ့သဘာဝကြီးကိုလေ့လာဖို့လိုနေတာဟုတ်ကဲ့ဘာဖြစ်လို့လေ့လာဖို့လိုတာတော့ဆိုတော့ဒီမြင်စိတ်ပါဠိလိုခေါ်တော့ပါသေးတယ်နော်စက္ခုဝိညာဉ်အဲ့ဒီမြင်စိတ်ကလေးမြင်ထားတာကိုကိလေသာဝိညာဉ်ခေါ်ရမနောဝိညာဉ်ကသူပါလို့တာတော့အတိတ်ပဲပေါ်တာအတိတ်ပဲပေါ်ရင်မသာသေးဘူးအဲ့ဒီမြင်တာကြားတာတွေ့ထိတာဒီကောင်းဤမကောင်းဤကိုဘယ်သူကအဆုံးဖြတ်ပေးရအောင်မနောဝိညာဉ်ခေါ်တဲ့အတွင်းစိတ်ကဟုတ်ကဲ့လားဆုံးဖြတ်ပြီးတော့သူကဘုသူ့ပေါ်မှာမိပြီးပေးရတယ်မှတ်တမ်းပေါ်မှာမိပြီးတော့ပေးရတယ်အဲ့ဒီမှတ်တမ်းရဲ့မှာပါတဲ့အတိုင်းသူကပြန်ပြန်ပြီးတော့ပြောတာဟုတ်ကဲ့လားကောင်းတယ်ဆိုရင်ဒီမှတ်တမ်းပေါ်မကောင်းဘူးဆိုရင်လည်းပဲဒီမှတ်တမ်းပေါ်မှာဟုတ်ကဲ့လားအဲ့ဒီမှတ်တမ်းကိုပါခေါ်လို့ပညာဥပါဒာဟုတ်ကဲ့လားအဲ့တော့အဲ့ဒီကကောင်းတယ်လို့ပြောမှသူကပါလို့ကြတယ်။ကြိုက်တယ်လို့ပြောတာ။ဟုတ်ကဲ့လား။မကောင်းဘူးဆိုရင်ပါတယ်နော်။မကြိုက်တယ်လို့ပြောတာ။ဟုတ်လား။အဲ့ဒီသဘောတွေကမနေရတဲ့အခင်းငယ်ပါ။အဲ့တော့အခုပြောခြင်းနဲ့အကြောင်းအရာကဒီမှတ်တမ်းအဲ့ဒီမှတ်တမ်းခေါ်တဲ့ပါတယ်နော်။ပညာအဲ့ဒီပညာအဖွဲ့အစည်းစွဲနေတာကိုအခေါ်ရဥပါဒံဟုတ်ကဲ့လားအဲ့ဒီအဖွဲ့အစည်းရဲ့အကြောင်းကိုလေ့လာရတော့နော်ဘာအဖွဲ့အစည်းလို့မှတ်တမ်းတင်ထားတဲ့အဖွဲ့အစည်းဘယ်မှာတင်ထားတာလဲနာမည်ခန္ဓာခေါ်တဲ့နန္တရာအဖွဲ့အစည်းရဲ့မှာတင်ထားတဲ့မှတ်တမ်းဟုတ်ပါလားအဲ့တော့ဒီမှတ်တမ်းအကြောင်းကိုသိသိချာချာသဘောပေါက်အောင်နားလည်အောင်စဉ်းစားရမယ်နော်အဲ့ဒီမှတ်တမ်းမှာလူတယောက်တိုင်းတယောက်တိုင်းနော်မိမိတို့ကိုယ်ပိုင်အရေးအသွေးကိုယ်ရည်ကိုယ်သွေးတယောက်စီတယောက်စီမှာပါရှိတယ်ကိုယ်ပိုင်အရေးအသွေးကိုကြီးကိုသွေးအဲ့ဒီကိုကြီးကိုသွေးဆိုတာဟာဘာနဲ့သတ်မှတ်တာတုံးမိမိဘဝတက်တာတခြားမှာတွေ့ခဲ့ကြုံခဲ့တာလေဒီမှတ်တမ်းရဲ့မှာထည့်ထားတာဒါလည်းမကဘူးပါလေတော့အထူးသင်ကြားလာတဲ့ပညာတွေလည်းပဲထည့်ထားတာတော့ဒီမှတ်တမ်းနဲ့ထည့်ထားတာဟုတ်ကဲ့အထူးသင်ကြားထားရတော့ပါတော့မိမိကိုယ်တိုင်ကျွမ်းကျင်အောင်လို့ပညာအမျိုးမျိုးတွေသင်ယူထားတယ်အဲ့ဒီသင်ထားတာတွေဒီထဲမှာထည့်ထားတာနော်ပညာဥပါဒံဆိုရဲမှတ်တမ်းနဲ့ထည့်ထားတာဟုတ်ပါလားအဲ့ဒီသဘောမှားတဲ့သိသိချာချာတစ်ချက်တည်းမှတ်တမ်းနေတဲ့ထည့်ထားတာဆရာဝန်အသက်သင်ခဲ့တဲ့ပုဂ္ဂိုလ်တွေကဆရာဝန်နဲ့ပတ်သက်တဲ့စေပညာတွေသူရဲ့နမခန္ဓာပညာဥပါဒမှတ်တမ်းတွေမှာပါတယ်သူ့အတူပဲအင်ဂျင်နီယာဆရာတွေကလည်းအင်ဂျင်နီယာ ဥပ္ပရေပညာတရားတွေကလည်းဥပ္ပရေပညာသူပညာနဲ့သူမှတ်တမ်းကြီးထည့်ပြီးတော့ယူလာတာဟုတ်ပါလားအဲဒီသဘောမှာဒီချာကြမလုံးသွင်းရစဉ်းကြီးရမယ်အချက်တစ်ခုရှိတယ်အဲဒီလိုမှတ်တမ်းကြီးတင်လာကအလုံးလုံးတဲ့အချိန်ကလေးကပြင်းတဲ့မှတ်တမ်းကြီးဟုတ်ကဲ့ဘုရောအဲဒီမှတ်တမ်းကြီးရှိတော်လေပြီအဲဒီမှတ်တမ်းကြီးကိုမှတ်တမ်းကြီးကိုမှတ်မိနေမှာအကြီးအသေးကဖြစ်တာမှတ်မှတ်မိပြင်ထားတာပဲရှိတယ်ပြောက်သွားရင်အကြီးအသေးကမရှိတော့အချက်ကိုတတိချာချာစဉ်းစားရမှတ်တမ်းတင်နေဆိုတာဟာသင်ယူတဲ့အချိန်ကမှတ်တမ်းနေပြင်ခဲ့တယ်ကြိုးစားခဲ့တယ်မှတ်မိတယ်စာမေးပွဲတွေအောင်ရင်အလုပ်တွေလုပ်ရတယ်အဲဒီမှာနော်တင်ထားတဲ့မှတ်တမ်းတွေကပါလို့ရမှာနော်သိနေပရိယာနေမှသူကအသုံးပြုလို့ရတယ်အဲဒီလိုအသုံးပြုလို့ရမှဒါကခင်ပေါ်တာတော့ကိုကြီးကိုသွေးကခင်ပေါ်တာဟုတ်ပါလားအဲဒီသဘောကြီးဟာပါတယ်နော်မိမိတို့ဤနာမည်ခန္ဓာမှာစိတ်ဆိုတဲ့စိတ်အဖွဲ့အစည်းရဲ့မှာပါဝင်နေတဲ့အနေအထားတွေအဲ့ဒါကိုသိရဟုတ်ပါလားအဲ့တော့အဲဒီမှာအခုသုံးတာပါလို့မှတ်တာလေးကိုပါခေါ်လို့ပညာအဲ့ဒီမှတ်တာဒီအများကြီးဖြစ်တော့သင်ညက်ခန္ဓာဟုတ်ကဲ့လားမှတ်တာဒီအများကြီးလို့ဘယ်လိုခေါ်လို့သင်ညက်ခန္ဓာအဲ့ဒီသင်ညက်ခန္ဓာဒီစိုးနေမှာပါခေါ်လို့ဥပါဒံဟုတ်ကဲ့လားအဲ့တော့သင်ညက်ခန္ဓာဥပါဒံဟုတ်ပါလားအဲ့ဒီသင်ညက်ခန္ဓာဥပါဒံကြီးပြီးနေရအသောမဟုတ်ဘူးသူပညာနဲ့သူဟုတ်ပါလားအဲဒီဥပါဒနဲ့ခန္ဓာကြီးကဒါတွေကိုပြောနေတာနော်ကိုကြီးကိုသွေးကိုပြောတယ်အဲဒီကိုကြီးကိုသွေးနဲ့မကဘူးအဲဒီပုဂ္ဂိုလ်မှားဒါတွေပါလာကိုအမှုအရာနှုတ်အမှုအရာတွေရှိကြတယ်ဟုတ်ကဲ့လားအဲ့ဒီကိုအမှုရာနှုတ်အမှုအရာတွေဟာဗာမျက်ဆက်တွေ့နေရဒီမှတ်ထားတဲ့မှတ်တမ်းတွေကပါနေတဲ့အသိတွေအမှတ်တွေနဲ့ပြစ်စုံပါမှဖြစ်လာတော့တကားလုံးကြီးကိုအမှုရာတွေဝိရိကမကာယကမတွေနဲ့ဆက်ပါရင်နော်အဲ့ဒီသဘောကိုလည်းပဲသိရဟုတ်ပါလားအဲ့ဒီတော့အဲ့ဒီလိုအပြောအဆူအမှုအရာတွေနော်အဲ့ဒါတွေဟာပါတယ်နော်လူတယောက်ဤရရိုက်ဟုတ်ကဲ့ကိုအမှုအရာနှုတ်အမှုအရာတွေပါတယ်နော်ရရိုက်ဒီအဲ့ဒီရရိုက်ဒီဟာဘာနဲ့ဆက်နေရလဲမှတ်ထားတယ်မှတ်တမ်းကြီးနဲ့ဆက်နေဟုတ်ကဲ့အဲ့ဒီကြတော့အဲ့ဒီမှတ်တမ်းတွေကိုထည့်ထားတဲ့အကြောင်းအရာတွေကိုကျွန်တော်တို့ကြီးလာဖို့လိုလာတယ်။ဘယ်ပုံပဲနည်းဒီအမှတ်တွေကိုထည့်ခဲ့တာလဲ။ဘယ်ပုံပဲနည်းစွဲနေတာလဲ။ဆိုတာကိုကြီးလာရမယ်။ဟုတ်လား။ကိုမှတ်မိတယ်ဆိုတာမှတ်မိတော့မှတ်မိတာ။ဒါဝိမေလို့ဘလို့မှတ်ထားတာတော့ဘာ၄တော့ဟုတ်ပါလားအေးအဲ့ဒီအကြောင်းအရာတွေနော်နှလုံးသွင်းတာစဉ်းကျင်တာဖို့ဒီပညာတွေကိုသင်တာဟုတ်ကဲ့လားအဲ့တော့မြင်စိတ်တွေကြားစိတ်တွေကမြင်မှုကြားမှုကိုဆောင်ရွက်ပြီးပြီးတော့အဲ့ဒီမှတ်တမ်းတွေကိုထည့်တဲ့အလုပ်မှတ်တမ်းတွေကထုတ်ပြီးတော့အသုံးပြုတဲ့အလုပ်မှတ်တမ်းကပြောတဲ့အတိုင်းစိတ်က ါတယ်နော်ဆိုက်တယ်လို့ပြောတာမဆိုက်ဘူးလို့ပြောတာအမျိုးဆုံးနော်အဲ့ဒီသဘာဝတရားတွေနော်ဒီအဖွဲ့ကြီးဘယ်လိုဖွဲ့လို့ဘယ်လိုပေါ်လာလို့ဆိုတာကိုပြီးအောင်အခြေခံလေးတော့လေ့လာရနော်ကျွန်တော်တို့အခုသင်နေတဲ့ဟာကအချိန်အနည်းငယ်မြတ်သာရရင်ကျွန်တော်တို့ရည်ရွယ်ချက်ကပါတယ်ကျွန်တော်တို့ရဲ့ယုတ်တရားကျွန်တော်တို့ရဲ့နန္တရားစိတ်နှင့်ကိုယ်ကိုကျွန်တော်တို့လက်ကျင်ကလုပ်မယ်ဆိုတဲ့အခါကျရင်အခုပြောတဲ့အခြေခံတဘာဝများကိုသိထားပါမှလက်ကျင်ကလုပ်တဲ့အခါအတိတ်ပဲရှိရှိလက်ကျင်ကံလုပ်လို့ရဟုတ်လားအဲ့တော့အဲ့ဒီလက်ကျင်ကံကိုပါခေါ်တယ်လို့ဝိပဿနာဘာဝနာအလုပ်အဲ့ဒီအလုပ်ကိုလုပ်မယ်ဆိုရင်ဒီအကြောင်းအရာတွေနဲ့ပတ်သက်တဲ့အခြေခံကိုထိုက်သိမ်းပြီးအားလျော်စွာသိထားမှဒီအလုပ်ရဲ့အတိတ်ပဲလုပ်ငန်းဤတဘောနားလည်မယ်ဟုတ်ပါလားအဲ့တော့အခုအဲ့ဒီမှတ်တမ်းတင်ထားတဲ့ပါတယ်။ဒိညက်ခန္ဓာဥပါဒံဟုတ်ကဲ့လား။ဒိညက်ဒီလိုခေါ်ယုတ်ခေါ်ခြင်းကပညာတွေစွဲနေတာ။ဒိညက်ပါဒံဒိညက်ပါဒံညက်ခန္ဓာလို့ဒါကသူပါဠိစကားအရာမှတ်ထားတဲ့ပါတယ်နော်။အမှတ်တည်ဆိုနေတဲ့အဖွဲဟုတ်ကဲ့လားပါတယ်နော်အမှတ်ဆိုနေတဲ့အဖွဲအဲ့ဒီအဖွဲဒီအဖွဲကြီးကိုသိထောက်တဲ့နေရာမှာဘယ်ပုံပဲနီးဘုဟာကိုသိထောက်ခဲ့တာလဲဆိုတာကိုသိဖို့နော်သိဖို့အဲ့တော့အဲ့ဒီအကြောင်းအရာမှားတဲ့အရေးကြီးတဲ့အချက်ကလေးကရှိလားရှိလာတော့ကျွန်တော်တို့လူဘဝကိုရတယ်ဆိုတဲ့အချိန်ကစပြီးတော့နံခန္ဓာနော်နံခန္ဓာစိတ်အဖွဲ့ယုတ်ခန္ဓာယုတ်အဖွဲ့အဲသူတို့လုပ်ငန်းတွေလုပ်ကြရတယ်နော်ယုတ်ခန္ဓာကလည်းအလုပ်တွေလုပ်ရပါတယ်နံခန္ဓာလည်းအလုပ်တွေလုပ်ရပါတယ်အလုပ်လုပ်ရင်တစ်ဖြည်းဖြည်းတစ်ဖြည်းဖြည်းကြီးထွားလာပါတယ်ယုတ်ခန္ဓာလည်းကြီးထွားလာပါတယ်နံခန္ဓာလည်းကြီးထွားလာပါတယ်အဲ့တော့အဲ့ဒီလိုအလုပ်တွေလုပ်ကြတဲ့နေရာမှာတဘာဝတရားကြီးနော်အဲ့ဒီအလုပ်တွေဖြစ်ပေါ်လာအောင်သဘာဝတရားတွေကဒီနံခန္ဓာဒီယုတ်ခန္ဓာကိုကျုပ်ကိုင်တဲ့အနေအထားအခုပညာဥပါဒံကနံခန္ဓာကိုကျုပ်ကိုင်ပြီးတော့နော်ကြိုက်အောင်လဲသူလုပ်နိုင်တယ်မကြိုက်အောင်လဲသူလုပ်နိုင်တယ်ဟုတ်ပါလားဥပါဒံကမကောင်းဘူးပြောရင်စိတ်ကမကြိုက်ဘူးကောင်းတယ်ပြောတော့ကြိုက်ခြင်းအဲ့ဒါကြီးပါလေရအစွဲအလံနေဟုတ်ပါလားကိုကိုတိုင်းသဘောပေါက်တယ်ချက်ကကောင်းမကောင်းကြိုက်မကြိုက်ဘူးဘယ်သူကပြောတာရအစွဲအလံကပြောတာအဲ့ဒီအစွဲအလံကိုပါခေါ်တာပညာဥပါဒံအဲ့ဒီပညာဥပါဒံဒီကိုသာလုပ်ခဲ့တာနော်ဒီထောင်နေရနော်အဲ့ဒီလိုဒီထောင်နေယုံနာအကြောင်းကိုအခြေခံလေးကစပြီးတော့သိအောင်နဲ့ကျွန်တော်တို့နည်းနည်းတော့အခြေခံသိအောင်သွားမှသဘောပေါက်နော်အဲ့တော့အဲ့ဒီကိစ္စမှာအခုပြောနေတဲ့စိတ်ကလေးကစိတ်ကလေးကအလုံးလုံးတာကြိုက်တာလည်းလုပ်တယ်မကြိုက်တာလည်းလုပ်တယ်နော်အဲ့ဒီစိတ်ကအလုံးလုံးနေတဲ့ကြိုက်မကြိုက်ဒူးဘယ်ပုံဖြစ်တာလဲဟုတ်ကဲ့အဲ့ဒီဟာကိုနော်အဲ့တော့အဲ့ဒီမှာသဘောပေါက်ဖို့အချက်လက်ကြီးက ကျွန်တော်တို့အခုပြောနေတဲ့စကားလေးမှာပါရရတာအဓိကအထားပြောတော့ဆိုကြိုက်တယ်လို့မကြိုက်ဘူးဟုတ်ကဲ့လားကောင်းတယ်လို့မကောင်းဘူးဆိုတာလေအခြေခံထားပြီးပြောတာသာသာသိလို့ရဲ့နားလွယ်လွယ်တဲ့အကြောင်းမျိုးနော်အဲ့တော့အဲ့ဒီအကြောင်းလေးကိုပဲအခြေခံကြကြစဉ်းစားပြီးတော့မှသိတဲ့အစင်းမြင့်တဲ့အကြောင်းလေးလည်းလေ့လာမှာပါလေ့လာဖို့လည်းလိုပါတယ်နော်အဲ့တော့အခုပြောရင်တဲ့အကြောင်းအရာကမကြိုက်ဘူးဆိုရင်ဘာဖြစ်လဲမကြိုက်စိတ်ဖြစ်ပါလားဟုတ်ပါလားမကြိုက်ဘူးဆိုရင်ဘာဖြစ်လဲမကြိုက်စိတ်အဲ့ဒီမကြိုက်စိတ်ဆိုတာလေးကိုပါဠိလိုခေါ်တော့ဘယ်လိုခေါ်လိုက်ကြလဲဒေါသစိတ်ဟုတ်ပါလားမကြိုက်ဘူးဆိုတဲ့စိတ်ကလေးဘယ်လိုခေါ်လဲဒေါသစိတ်ကြိုက်တယ်ဆိုတဲ့စိတ်ကလေးရပါတယ်နော်လောဘစိတ်ဟုတ်ပြီနော်အဲ့ဒီသဘောလေးနှစ်ခုကထင်ရှားတယ်သိလို့ရလို့သူတို့ကိုပြောတာပါဟုတ်ပြီနော်အဲ့ဒီတော့အဲ့ဒီအကြောင်းအရာမှားတဲ့အခုပြောမဲ့ဥပါဒနဲ့ခန္ဓာဖွဲ့စည်းနိုင်ဖို့အတွက်အလုတ်တွေလောက်ကြတော့သဘာဝတရားတွေရဲ့အနေအထားကိုပြန်ပြီးတော့ကြည့်ရအောင်အဲ့တော့ကျွန်တော်တို့လူဖြစ်လာတဲ့ဆိုတော့အမီဝန်လိုက်ကကျွတ်တာနဲ့တရားညက်အပြင်ကလေကိုရအသက်ရှူရလို့ဘဝကိုစလိုက်ကြဟုတ်လားအမီဝန်လိုက်ထဲမှာဖြစ်နေတဲ့အချိန်တုန်းကအပြင်လောကနဲ့ဆက်သွယ်မှုမရှိသေးဘူးအမီစွာအားနဲ့ကြီးပေါ်ကြရအဲအမီဝန်လိုက်ထဲကကျွတ်လို့အသက်ရှူရတာနဲ့တရားညက်မဖြစ်သွားတော့အပြင်လောကနဲ့တိုင်ရိုက်ဆက်သွယ်ပါဟုတ်ပါလားအဲ့လိုဆက်သွယ်အချိန်မှာစိတ်ရောကိုယ်ရောနှစ်ခုစလုံးဟာပြင်ပလောကနဲ့ဆက်ရပါတယ်နော်အဲ့တော့အဲ့ဒီလိုပြင်ပလောကနဲ့ဆက်ရတဲ့ကိစ္စတွေမှာဘဝရဲ့အကြောင်းအရာကိုစရင်းစပြင်းဟောဒီကလေးလေးနော်ဒီမှာပဲဖြစ်ဖြစ်ကလေးဟာမွေးကင်းစားလေးမွေးရတဲ့ပြိုင်နဲ့ကလေးလေးရဲ့အပ္ပံမကြရဘူးလားကြားရတယ်ဘာသာကြားရတော့မိုးသာကြားရတာဟုတ်ပါလားအဲ့ဒါဟာကလေးစီကထွက်လာတဲ့မိုးသာအဲ့ဒီသဘောလေးကိုသိချာကြည့်ကလေးစီကထွက်လာတဲ့မိုးသာဟာဒါတွေတော့ကလေးဤရုပ်ကအတန်ဖွဲ့အောင်မူတာသို့သောအဲ့ဒီအတန်ဖွဲ့အောင်မူဖို့ကိစ္စမှာဒုရအဓိကစိတ်ကအဓိကအဲ့ဒီစိတ်ကလေးကဘာစိတ်တုံးမကျင့်တဲ့စိတ်မကြိုက်တဲ့စိတ်အဲ့ဒီစိတ်ကိုဘယ်လိုခေါ်ရောဒေါသစိတ်ဟုတ်ပါလားအဲ့ဒီအဖြစ်ဟာကိုယ်လေဒီအဖြစ်နဲ့ဘဝကိုစရရကလေးတိုင်းရဲ့ပဲဒီအဖြစ်ဒီဘဝကိုဒါနဲ့စရရဒါနဲ့စရရလားတော့သာစိတ်အဲ့ဒါဟာသူ့စိတ်ထဲမှာပါတယ်ဒေါသဖြစ်တာဟုတ်ဘူးလားဒေါသဖြစ်တာဘာဖြစ်လို့ဖြစ်ကြတော့မကြိုက်တဲ့အတွေ့အထိဒါနဲ့ပတ်သက်လို့အတွေ့အထိနဲ့ပတ်သက်လို့သူကမကြိုက်တာမြင်တာကိုမကြိုက်တာကြားတာကိုမကြိုက်တာသူမပြောရသေးဘူးသူဘာလို့သာသိရလဲအတွေ့အထိအတွေ့အထိနဲ့ပတ်သက်တဲ့ဖုထပ်ပါအာယုံဖုထပ်ပါအာယုံမှာသူ့အတွေ့ဖြစ်တယ်ဉာဏ်တန်လို့သူမကြိုက်ဘူးမကြိုက်လို့သူစိတ်ပါဖြစ်တယ်ဒေါသဖြစ်တယ်ဟုတ်ပါလားအဲ့ဒီအဖြစ်ကလေးတွေကိုသိသိချာချာသိအောင်သင်စားရအဲ့ဒီမှာအဲ့ဒီဒေါသစိတ်ကလေးမလုပ်ကြတော့ကလေးလေးကဖြစ်တာနော်စိတ်ထဲမှာဒေါသဆူရဲပါတယ်လို့ညပေါ်ထွက်လာအသိဉာဏ်ရပါတယ်လို့ကလေးဤစိတ်ထဲမှာဒေါသညပေါ်ထွက်လာဟုတ်ပါအဲ့အဲ့ဒီသဘောစဉ်းစားကြည့်အဲ့ဒီဒေါသညပေါ်ထွက်လာဖို့အကျောင်းအရာနော်ခေလူကြောင့်ဒေါသဖြစ်နိုင်တာတို့ သူ့ကိုသင်ပေးထားတာဒေါ်လာဖြစ်ဖို့သင်မပေးပါဘူးဟုတ်ကဲ့လားသင်မပေးဘဲနဲ့သူပါလို့ဒေါ်လာဖြစ်တတ်တယ်အချက်ကပါတယ်သင်မပေးဘဲနဲ့ဒေါ်လာဖြစ်တတ်တယ်အဲ့ဒီအချက်ကိုဉာဏ်ကရောက်အောင်စဉ်းစားတတ်ရအောင်ဟုတ်ကဲ့လားကလေးဟာသင်မပေးဘဲနဲ့မဖြစ်ဘူးဒေါသဖြစ်တတ်တယ်ဟုတ်ပါလားအဲ့တော့ဒီအကြောင်းအရာတွေဟာတဲ့အနန္တအကြောင်းယုတ်တအကြောင်းကိုစဉ်းစားဆင်ခြင်မဲ့ပုဂ္ဂိုလ်များဟာမိမိဉာဏ်ကိုသုံးမဲ့ဆိုရင်ဒေသနာမှာပါတဲ့သဘာဝများအဟုတ်နားလေဘူးဟာဒီလိုအချက်ကြကြစဉ်းစားနိုင်မှာဟုတ်ကဲ့လားဘာလို့စဉ်းစားရမှာလဲကလေးငိုခြင်းမူခြင်းဆိုတာကကလေးကမသိမဲနဲ့မူတတ်တယ်။ဒေါသဖြစ်တဲ့စိတ်ဟာမသိမဲနဲ့ဒေါသဖြစ်တတ်တယ်။ဟုတ်ပါလား။အဲဒီသဘောလေးကိုကြည့်ရင်နဲ့ဉာဏ်ထပ်တို့ဤပါလေတော့။သဘာဝဘုဒ္ဓသဘာဝတော့ဉာဏ်ထပ်တို့ဤသဘာဝနော်ဒီပါလို့တော့ဒေါသဖြစ်တတ်တယ်ငိုတတ်တယ်ဟုတ်ကဲ့လားအဲဒီမှာအရေးကြီးတဲ့အချက်ကဒေါသဖြစ်အောင်သင်မပေးဘဲနဲ့ဒေါသကဖြစ်တာဟုတ်ကဲ့လားအဲဒီသဘောမှာနန္ဒကလေးရဲ့မှာပေါ်လာတဲ့ပါရယ်ဒေါသဓာတ်နော်အဲဒီဒေါသဓာတ်ဖွက်လာလူထွက်လာတာနော်ဒေါသဓာတ်ထွက်လာတယ်ဆိုတဲ့စကားကိုသိချာကြည့်ဒေါသဓာတ်ပါလို့ပြောတာနော်ထွက်လာတာအဲ့ဒီထွက်လာတဲ့ဒေါသဟာနော်ထွက်လာတဲ့ဒေါသဟာဘာကြောင့်ထွက်နိုင်တာရောဟောဒီဒေါသဓာတ်အဲ့ဒီဓာတ်ကလေးကပါတယ်ဓာတ်ခံပါလားဘာတက်ခံပါလားတော့ဒေါသတက်ခံပါလားလို့ဟုတ်ကဲ့လားအဲ့ဒီဒေါသတက်ခံလေးကဘာထွက်အောင်လုပ်ပေးရတော့ဒေါသတက်ဒေါသထွက်လာအောင်လုပ်ပေးရဟုတ်ကဲ့လားအကြောင်းကိုစဉ်းစားရမယ်အချက်ဒီမှာဒေါသထွက်လာခြင်းဒီပါတယ်လို့ကိန်းဝန်နေသောမထွက်သေးတဲ့ပါလေဒေါသဓာတ်ခံကပါလာဟုတ်ကဲ့အဲ့ဒီဒေါသဓာတ်ခံဟာခန္ဓာကိုယ်ဘောကိုပြရောက်တဲ့ရင်းထန်တဲ့အတွေ့အထိတွေ့ထိလိုက်တာနဲ့တပြိုင်နက်ချက်ချင်းဘယ်ကထွက်လာတာလဲဓာတ်ခံကထွက်လာလို့ပါလေဖြစ်လာတာဒေါသစိတ်ဖြစ်တာဟုတ်ပါလားစိတ်အကြောင်းကိုလိလာတယ်ဆိုတာဟာဒီအခြေခံတဘာဝတရားတွေအလုံးလုံးတာကိုဉာဏ်ကရောက်အောင်စဉ်းစားတတ်ဖို့ဒီပညာများကိုသင်တာဟုတ်ကဲ့လားအဲ့တော့ကလေးလေးမွေးကျင်းစားဖြစ်ပေမဲ့လို့သူ့မှာဓာတ်ခံပါလားဘာဓာတ်ခံပါလားဒေါသဓာတ်ခံဟုတ်ပါလားအဲဒီဒေါသတက်ခံကဒီတဏှာပါတကားအရာသူဟာဒီဘဝအခုမှရောက်တာဟုတ်ကဲ့လားဒီတက်ခံကြီးကပြရလိုက်လာတာလေအတိတ်ဘဝအဆက်ဆက်ကနာမည်ခန္ဓာမှာအလုလုခဲ့တဲ့ဓာတ်ဒီဟုတ်ကဲ့လားဘယ်လိုမှလုခဲ့တဲ့ဓာတ်ဒီလို့အတိတ်ဘဝအဆက်ဆက်ကအလုံးလုံးခဲ့တဲ့ဓာတ်တည်လေးဘာလေးလောက်တာလဲဒေါသအလုံးပြီးလုံးခဲ့တဲ့ဓာတ်တည်ဟုတ်ပါလားအဲ့တော့အဲ့ဒီခါကသူဘာဖြစ်နေလိုက်လာတော့ဓာတ်ခံဖြစ်နေလိုက်လာတော့မွေးကြဲကသူကပါလာတယ်ဟုတ်ကဲ့အဲ့ဒီမွေးကြဲကပါလာတဲ့ဓာတ်ခံဟာပစ္စုပ္ပန်မှာငြားခြင်းနဲ့ဒုက္ခဝေဒနာနဲ့တွေ့လိုက်တော့ဓာတ်ခံကဘာဖြစ်လာလဲချက်ချင်းထွက်လာတော့ဘာဖြစ်လို့ဒေါသစိတ်ဖြစ်တယ် အဲ့ဒီနှစ်ခုကိုတကယ်ချာကြဖွဲ့ပြန်ကြည့်ရအောင်။ဟောဒီဓာတ်ခံရဲ့ဖွဲ့လာတဲ့ဒေါ်လာစိတ်ဟုတ်ကဲ့လား။ဖွဲ့လာတဲ့ဗာစိတ်တို့ဒေါ်လာစိတ်အဲ့ဒီစကားနှလုံးမှားတဲ့ဝေဒနာကသိသိချာချာဖွဲ့ပြန်ထားတာနော်။ဒေါ်လာဖြစ်ပြီးဆိုမှအဟုတ်ဒေါ်လာကပေါ်ထွက်လာတာဒေါသကဟုတ်ကဲ့လားအဲ့ဒီပေါ်ထွက်လာတယ်ဆိုတဲ့နေရာမှာဒေါသထွက်တာလဲဟုတ်တယ်ပါတယ်လို့ဒေါသဖြစ်တာလဲဟုတ်တယ်အဲ့ဒီတော့ဖြစ်လာတယ်ဆိုတဲ့သဘောကနော်အဖြစ်သဘောဟုတ်ကဲ့လားဖြစ်လာတယ်ဆိုတဲ့သဘောမှာပါတယ်လို့အဖြစ်သဘောအဖြစ်သဘောဆိုတာဥပါဒအဖြစ်ပြီးပင်ကနေဖြစ်တာဖြစ်ပြီးပြင်းနေဖြစ်လာဟုတ်ကဲ့ဟောဒီဒေါသဓက္ခံလေးတုန်းကဓက္ခံတုန်းကအဲ့ဒီဒေါသမှာဘာအဖြစ်နဲ့ရှိနေတာလဲအရှင်ဓက္ခံဖြစ်နေရှိနေတာသူ့ကသူကဖြစ်ပြီလားဒီအဲ့ဒီအချက်စကားလုံးကိုရှင်းအောင်နားလည်ရမှာဓက္ခံတုန်းကမဖြစ်သေးဘူးမဖြစ်သေးပေမဲ့မရှိနေတာနော်ဓက္ခံရှိနေတယ်အဲ့ဒီစကားနှလုံးသိအောင်ရှိနေတော့သူကပါတယ်နော်အရှိတရားအခုဒေါသအဟုတ်ဖြစ်လာတော့ဗာတရားနော်အဲ့ဒီနှစ်ခုတူရအေးအဲ့ဒီမတူမှန်းကိုသိအောင်ဉာဏ်ကဆွေးပြားဓမ္မဒေသနာရဲ့အကြောင်းကိုသဘောပေါက်နိုင်တာဟုတ်ကဲ့လားဘာနဲ့ဘာနဲ့တော့အရှိတရားနဲ့အဖြစ်တရားတူလားတူဘူးအရှိတရားကိုအခြေခံပြီးမှပါထွက်လာတာနော်အဖြစ်တရားဟုတ်ပါလားအဲ့ဒါသာတဲ့သဘောအတရားတွေနော်ဒီဒေသနာကအဲ့ဒီလိုရှင်းပါရှင်းပြပါအဲ့တော့အရှိတရားနော်အဖြစ်တရားအဲ့တော့ဒေါသဓက္ခံကရှိနေတာရှိနေတဲ့ဓက္ခံကထွက်လာမှာအဖြစ်တရားဖြစ်တာအဲ့တော့ဒေါသဖြစ်တယ်ဒေါသထွက်တယ်ဆိုတာဘယ်ကထွက်လာတာလဲဓက္ခံကထွက်လာတာအဲ့ဒီဓက္ခံကတော့သူကဘယ်လောက်အစွမ်းထက်တော့ဘဝအဆက်ဆက်လိုက်ပါလာတာဟုတ်ကဲ့လားဒီဓက္ခံဆိုတာဟာဘယ်လောက်အစွမ်းထက်တယ်ဘဝအဆက်ဆက်ဓက္ခံကလိုက်လာတာအဲ့ဒါဟာအရေးကြီးတဲ့အချက်ဘုရားဘာသာတရားမှာတဘောရဲမဟုတ်ဘူးပါတယ်တော့ဘဝအဆက်ဆက်အဲ့ဒီမှာအတိတ်ကဘာတွေရှိခဲ့တယ်ဘဝတွေရှိခဲ့အဲ့ဒီအတိတ်ဘဝတွေတုန်းကဒေါသတွေမဖြစ်ဘူးလားဖြစ်တယ်ဖြစ်တော့အဲ့ဒီဟာတွေရဲ့ပါတယ်ဓက္ခံကြီးအရှိန်ကြီးကရောက်မတော်ဘူးသူတို့ကလုပ်လာတာလဲလိုက်လာတာပါပါလားလိုက်လာလို့ဒီအခုပစ္စုပန်မှာအကြောင်းနဲ့တိုက်ဆိုင်လိုက်ခန္ဓာကိုယ်ထိလိုက်လို့ဒီခန္ဓာကိုယ်မှာဖြစ်တဲ့နာကျင်မှုလေးကထုတ်ပေးလိုက်တာနဲ့တပြိုင်နက်ပါထွက်လာတော့ဒေါသစိတ်ပေါ်လာဒေါသစိတ်ကအခုမှပါလိုက်တာနော်ဖြစ်လာတယ်ဘယ်လိုကရှိနေတာလဲဓာတ်ခံကရှိနေတာဟုတ်ပါလားစကားနှလုံးတစ်ခုနဲ့တစ်ခုပါနဲ့ကွာတော့အရှိတရားနဲ့အဖြစ်တရားဟုတ်ပါလားအဲ့တော့အရှိတရားတွေကအလုံးမဖြစ်ဘူးအရှင်ကြီးနေဘဝအဆက်ဆက်လိုက်ပါလာတာဟုတ်ပြီနော်အဲ့ဒါဟာအခုသဘာဝတရားကိုလေ့လာကြတော့အဲ့ဒီကလေးလေးငိုလဲငိုအဲ့တော့နောက်တစ်ခါဒီအမေနဲ့ဒီရှိနေတဲ့အထင်းကြောင်းတွေကခရီးပတ်သက်ကလေးတွေကိုခေါင်းလေးနဲ့သို့မဟုတ်ကိုရင်းလေးနဲ့နော်အချိုရည်လေးနှုတ်လေးကပ်သေးလိုက်တာနဲ့တပြိုင်နက်ပါလို့တို့ဆိုပါတယ်ဟုတ်ပါလားအဲ့ဒီအရသာဓာတ်ကလေးနဲ့ရှားကလေးနဲ့ကလေးလေးဟာတွေ့တာနဲ့တပြိုင်နက်ဒီအရသာလေးကိုသူပါလို့တို့ရှိုက်တယ်မဟုတ်ဘူးလားအေးအဲ့ဒီလိုပြိုက်တဲ့သဘောလေးဆွဲလမ်းနဲ့တတ်မဲ့တဲ့သဘောလေးဟုတ်ဘူးလားအဲ့ဒါလေးကပါလေတို့အကျဉ်းကြီးရလောဘဟုတ်ပါလားအဲ့ဒီမှာအဲ့ဒီလောဘစိတ်ကလေးနော် ဖြစ်လာဖို့ဘူးပါလာတာနော်ဒါခံဟုတ်ကဲ့လားဒါခံကဘာဖြစ်နေပါလာတာနော်အရှိတရားဟုတ်ကဲ့လားအဟုတ်ဆုံးနေတဲ့အခါကြတော့မှဖြစ်လာတယ်ဟာလေလောဘစိတ်အဲ့ဒီလောဘစိတ်ကြပါတယ်နော်အဖြစ်တရားဟုတ်ကဲ့လားအဲ့ဒီသဘောကိုပါတယ်မိမိဉာဏ်ကရှားအောင်စဉ်းစားတတ်ဖို့ဒီပညာလေးလေ့လာတာเนาะအဲ့တော့လောဘတက္ခံပါတယ်ဒေါသတက္ခံပါလာတာဟုတ်ပါလားအဲ့ဒီသဘောတွေကအခုပစ္စုပ္ပန်မှာဖြစ်လာတဲ့လောဘစိတ်ဖြစ်လာတဲ့ဒေါသစိတ်တွေဒီကပ်ဆက်ဆက်လာတာလို့ပြန်ထွက်လာတာနော်တခြားကဖွဲ့ဖွဲ့လာတာဟုတ်ပါလားအဲဒီသဘောတွေမိမိရဲ့ဉာဏ်ထဲမှာရောက်အောင်စဉ်းစားနိုင်ဖို့အရေးကြီးတာဒါမှဘာအကြောင်းသိတာနော်စိတ်အကြောင်းသိရစိတ်အကြောင်းသိရဆိုဘာအကြောင်းသိတာနော်ဒေါသအကြောင်းလောဘအကြောင်းဟုတ်ကဲ့လားစိတ်အကြောင်းသိတယ်ဆိုတာစိတ်ထဲမှာပါရဲ့ပါရည်လို့လောဘအကြောင်းဒေါသအကြောင်းအဲ့တော့အဲ့ဒီလောဘတွေဒေါသတွေဖြစ်ပုံကိုလေ့လာမယ်ဆိုရင်ဘယ်အချိန်ကစလေ့လာရတာလဲမွေးကင်းတာမွေးနေမွေးခြင်းကလေးမှာဖြစ်တော့စိတ်အနေအထားကိုလေ့လာခြင်းအားဖြင့်အဘာဝတရားတို့အလုံးလုံးပုံကိုဉာဏ်ကရောက်အောင်သင်္ခါန်နိုင်နေဟုတ်ပါလားအဲ့တော့ဓခဏီဘာတရားတွေအရှိတရားသဘောလာတာတွေကအရှိတရားအဲ့ဒီမှာအရူပနဲ့ဗာနဲ့တွေ့ပြီးတော့လောကနဲ့ဒေါသတို့ရှိမှသိလာပြီဟုတ်လားအဲ့တော့လောကအကြောင်းဒေါသအကြောင်းကိုသဘောပေါက်အောင်စဉ်းစားမယ်ဆိုရင်ပါရင်ရှိနေလို့တက်ခံရှိလို့ကိုယ်မှာအခုထွက်ပေါ်နေတဲ့ပါရီလို့လောဘအခုထွက်ပေါ်နေတဲ့ဒေါသအဲ့ဒါတွေဟာဘယ်လိုမှီပြီးဖြစ်တာရောတက်ခံကိုမှီပြီးရောဖြစ်နေတာဒီတက်ခံကြီးရှိနေသေးတယ်ဒီလောဘလည်းဖြစ်မှာပါဒေါသလည်းဖြစ်မှာပါနော်အဲ့ဒီမှာအခုအဓိကထားပြီးတော့ပြောနေရတဲ့အချက်ဟာအခုပုံမှာလေ့လာနေတာတော့မွေမွေခြင်းကလေးလေးဟုတ်ကဲ့လားမွေကျင်းတာကလေးလေးအကျဉ်းကိုလေ့လာတာနော်လေ့လာတော့အဲ့ဒီကလေးလေးဒေါသဖြစ်တာကိုလည်းမြင်ရတယ်ပြီးနိုင်တယ်အမြင်နဲ့လောဘဖြစ်တာကိုလည်းသိနိုင်တယ်ဟုတ်ပြီအဲဒီလိုကိုယ်ကသိသိချာချာကြည့်တဲ့အခါကလေးလေးရဲ့စိတ်မှာလောဘလည်းဖြစ်ပါတယ်ဒေါသလည်းဖြစ်ပါတယ်ဘာကြောင့်ဖြစ်လာတာလို့တက္ခံပါလာလို့လောဘတက္ခံဒေါသတက္ခံအဲဒီမှာနောက်တစ်ဆင့်တက်ပြီးတော့စဉ်းစားဖို့အချက်ရှိတယ်ဟုတ်ကဲ့လားအခုအသက်အရွယ်ကြီးတဲ့လူတိုင်းကဒေါသလည်းဖြစ်ပါတယ်လောဘလည်းဖြစ်ပါတယ်အခုဒေါသဖြစ်ရင်ဘယ်လိုပြောတော့ငါဒေါသဖြစ်တယ်အခုဒေါသဖြစ်ရင်ဘယ်လိုပြောနေလဲငါဒေါသဖြစ်တယ်ငါမကြိုက်ဘူးငါမခံရဘူးမပြောဘူးလားเออไอ้มาไอ้มวยกินดาเลยมาดอดาไม่ผิดพูล่ะไม่ใจจ๋ามาเมียถ้าเป็นแม่ตัวน่ะดอดาผิดเดลูกสิละไอ้ไอ้เฉ็ดกูญาณยกเอาสาธุจินลูกเปียวนี่ล่ะมวยกินดาตะเลยมาบาสิลูกดอดาผิดจับบาเลยดอดาอัตขันเลยปาล่ะทุบีเมลูกไอ้กะเลฮะငါဒေါသဖြစ်တယ်လို့မပြောပါတိလေမတိပါအဲ့တော့နှစ်ခုပါကွာသွားတာတော့အခုကြီးနေတဲ့လူကဖြစ်တဲ့ဒေါသကိုသူပဲလို့ပြောတော့ ငါဒေါ်လာဖြစ်တယ်ကလေးလေးကငါဒေါ်လာဖြစ်တယ်လို့ပြောလားမပြောပါဟုတ်ပါလားအဲ့ဒီအချက်ကိုပါလို့ရမှာတော့ဉာဏ်နဲ့ခွဲခြမ်းတတ်ဖို့ဟုတ်ကဲ့လားစိတ်မှာဖြစ်သောဒေါ်လာဟာကလေးဖြစ်တဲ့ဒေါ်လာဖြစ်ဖြစ်လူကြီးဖြစ်တဲ့ဒေါ်လာဖြစ်ဖြစ်ဒေါ်လာဓာတ်ကတော့ဒေါ်လာပဲပါရှိလို့ဓာတ်ခံရှိလို့ဒေါ်လာလေးဖြစ်ကြပါဒါပေမဲ့လူကြီးကြတော့ဘာပိုးလာတော့ငါမကြိုက်တာငါဒေါသကြီးပါလာတယ်ဟုတ်ပါလားအဲ့ဒီမှာအဲ့ဒီမှာဒီဒီချာကြရတဲ့ဉာဏ်ကိုသုံးစဉ်းစားနော်ကလေးလေးကသူ့ဟာသူကိုမရှိတဲ့နာမှုခြင်းမှုလေးပြောက်သွားရင်သူမူရာလေးပါဖြစ်သွားတော့ကျသွားတယ်မူရာရက်တော့ဗာပြောက်သွားတော့ဒေါ်ရရဲ့ပြောက်သွားတယ်ဟုတ်ပြီနော်ကလေးရဲ့ဒေါ်ရစီးဗာနဲ့ဆက်တယ်ကိုမဖြစ်ပေါ်တော့ငါကျင်မှုနဲ့တွဲပြီးမှဒေါ်ရဖြစ်တာအဲ့ဒီနာကျင်မှုလေးပြောက်ရင်ဒေါ်ရလည်းပြောက်တယ်ဟုတ်ပြီနော်လူကြီးကြတော့အဲ့ဒီဖြစ်တဲ့ဒေါသကိုဘယ်လိုပြောတာလဲ။ငါဒေါသလို့ပြောယုံနေမကဘူး။ပါလုံနေတာလို့။ပြောယုံနေမပြောက်ဘူး။ကလေးပြောက်သလိုလွယ်လွယ်နဲ့မပြောက်ဘူး။ဘယ်သူကဆွဲထားတာ။ငါကဆွဲထားတာ။အဲ့ဒီသဘောတွေအဟုတ်မိမိတို့ဤသိတတ်ခဲ့မှာရှင်နေဘုံတွေကိုဉာဏ်ကရောက်အောင်စဉ်းစားတတ်ဖို့ဟုတ်ပါလားအဲ့တော့ငါဒေါသလို့ဆွဲနေတဲ့အဆွဲကြတော့ဒေါသကဘာဖြစ်လို့ဖြစ်ကြောရဲ့ရှိရဲ့ဟုတ်ပါလားဖြစ်တဲ့အချိန်ကာလလည်းရှိရတယ်နော်အဲ့ဒီမှာပြင်းချရာစဉ်းစားနော်ဖြစ်တဲ့အချိန်ကာလကြာအောင်ရှည်အောင်ဘယ်သူလုပ်ပြီးတော့ငါကလုပ်ပြီးတာနော်အဲ့ဒီမှာတလေးငယ်လေးတို့ကခန္ဓာကိုယ်ထိလို့ပြုလို့နာလို့ကျင်လို့ဒေါသဖြစ်လိုက်ရင်အဲ့ဒီဒေါသမှာမရှိဘူးအရှင်ရှိတယ်ဒေါသမှာမရှိရဲ့အရှင်ရှိတယ်အဲ့ဒီအရှင်ကကိုယ်မနာတဲ့နာကျင်မှုလေးပြောက်ရင်အချိန်ကလည်းပြောက်သွားတယ်နော်သို့သောလူကြီးဖြစ်လာတဲ့ပုဂ္ဂိုလ်ရဲ့ဒေါသကြာတော့အဲ့ဒီလိုမဟုတ်ဘူးအချိန်ကပါဖြစ်တယ်ပြင်းတဲ့အခါအလုံးပြင်းတာမပြင်းဘူးလားဘယ်သူကထောက်ပံ့နေလို့ငါကထောက်ပံ့နေလို့ဒေါသအချိန်ကလည်းမဖြစ်ဘူးပြင်းနေဖြစ်တဲ့အချိန်ကာလကလည်းမဖြစ်ဘူးဖြစ်ရတယ်အဲ့ဒီသဘောတွေကိုမိမိတို့ရဲ့ဉာဏ်မှစဉ်းစားမိဖို့ပါဟုတ်ကဲ့လားအဲ့ဒီတော့အဲ့ဒီဒေါသစိတ်ဖြစ်နေတဲ့အချိန်မှကိုယ်ဤချမ်းသာဖြစ်သလားဆင်းရဲခြင်းဖြစ်သလားစင်ရဲ့စိတ်ဤချမ်းသာခြင်းစိတ်ဤစင်ရဲ့ခြင်းဘာဖြစ်လို့စိတ်ဤစင်ရဲ့ခြင်းသာဖြစ်ပြီဟုတ်ပြီနော်အဲ့ဒီစင်ရဲ့တဲ့သဘောလေးမှာခொနဲ့ပြောတဲ့ဒေါသအရှိန်မြင့်လေးလေးတဲ့စင်ရဲ့ခြင်းကကြီးလေးလေးနော်ဒေါသအရှိန်မြင့်လေးလေးဘာဖြစ်လို့စင်ရဲ့ခြင်းကကြီးလေးလေးပြီးတော့ပါတယ်နော်ဒေါသအရှိန်ပြာလေးလေးစင်ရတာကရှည်လေးလေးဟုတ်ပါလားအေးအဲ့ဒီသဘောလေးဟာဘယ်သူနဲ့တွဲပြီးဖြစ်တာရောငါအစိုးနဲ့တွဲ၍ဖြစ်တာဟုတ်ပြီနော်အဲ့ဒီမှာတော့သဘာဝရပါတယ်ငါအစိုးကြီးလေးလေးဒေါသအရှိန်ကကြီးလေးလေးဟုတ်ပါလားเออไอ้นี่เหรอดอกอศีจีเลยๆบาเฟ่ทุกข์ก็จีเลยๆสิญเยจริงก็จีเลยๆครับป่ะเนาะเออไอ้สิญเยเนี่ยบดุเนี่ยด้วยเนี่ยเหรอมาเนี่ยด้วยเนี่ย ဘောဓဆိုတဲ့တဘာဝအပြင်ဘယ်သူပူပေါင်းလိုက်ယူလို့ငါဆိုတဲ့အစွဲကပူပေါင်းလိုက်တဲ့အခါဘောဓအချိန်ကြီးလေအလုံးမြင်လာပါလေစင်ရဲ့ဆောင်လည်းပဲပူ၍ကြီးလာပါလေဘယ်သူကြောင့်လို့ငါဆိုရကြောင်းစင်ရဲ့တာလည်းရှိပါလေဘယ်သူကြောင့်လို့ငါဆိုရကြောင်းဟုတ်ပါလားအဲ့တော့အခုသင်ကြားနေတဲ့အထက်မှာဒါအစွဲကိုဒါအကြောင်းပြောခဲ့တာလို့မူလတုန်းကအစွဲဥပါဒံဟုတ်ပါလားအဲ့ဒီအစွဲဥပါဒံဆိုတဲ့အစွဲတဲ့မှာအခုဘာအစွဲပါလားလို့ငါအစွဲဟုတ်ကူလားအဲ့ဒီငါအစွဲဟာလူတိုင်းလူတိုင်းပုဂ္ဂိုလ်တိုင်းမှာရှိပါတယ်နော်လူတိုင်းလူတိုင်းပုဂ္ဂိုလ်တိုင်းမှာပါရှိလို့ငါအစွဲရှိပါရဲ့သို့တော်လေးလေးဒီအစွဲရှိမှန်းတောင်မှမစင်သာမိမစင်ညင်မိပါဘူးဟုတ်ကဲ့လားသို့တော်အခုလိုပါတယ်စနစ်သေးကိုထည့်လိုက်ဒါကိုထည့်လိုက်ကြတော့နန္ဒဖြစ်ပုံကိုပြည့်ထည့်လိုက်ကြတော့စနစ်သေးထည့်လိုက်တာဟုတ်ဘူးလားစိတ်ဤဖြစ်ပုံကိုစနစ်ထဲပုံစံနဲ့ထည့်ပြီးတော့ချပြီးတော့သူ့အကွက်အကွင်းနဲ့မြင်အောင်မလုပ်တာလို့ကြည့်လိုက်တာဟုတ်ကဲ့လားအဲ့ဒီလိုစနစ်ဆိုတဲ့ system ရှိတယ်ဟုတ်ကဲ့ပါတယ်နော်စနစ်ဆိုတဲ့ system ဒီဒေသနာမှာရှိတယ်အဲ့ဒီစနစ်ထဲကိုဖြစ်နေတဲ့နန္ဒတိရဲ့သဘာဝကိုသူ့အကန့်သူ့အပိုင်းနဲ့သူ့ကန္တာခွေရခွေရကြည့်လိုက်တဲ့အခါဒီဘာဝရီပေါ်လာပါရဲ့နော်အရေးကြီးတာကပါတယ်လို့နန္ဒဤတဘာဝဟာဒီလိုပါလားလို့မိမိဉာဏ်ကရောက်အောင်စဉ်းစားနိုင်ဖို့ဒီပညာတွေကိုအခုသင်နေတာဟုတ်ကဲ့စာရဲ့တဘာဝရနန္ဒဤတဘာဝဟုတ်ပါအဲ့ဒီအကြောင်းအရာတွေအခုလေ့လာတဲ့အခါအခုပြောတဲ့စကားလုံးနဲ့မှပါတယ်ပါအစွဲဆိုတဲ့အစွဲဟာအလုံးအရာရောက်တယ်နော်အလုံးလည်းသူအလုံးလုံးနိုင်တယ်နော်အဲ့ဒီအကြောင်းအရာမှာအခုသင့်တဲ့ပြီးပြောနေတာကဘောကဆိုတဲ့သဘောနဲ့ပါတယ်နော်ချက်ချင်းဖြစ်နေဘဝတစ်ဆက်ကပါပါလေနော်ပြီးတော့ပါလေဒေါသလည်းဘဝတစ်ဆက်ကပါတယ်အဲ့ဒီမှာတဲ့အခုပြောမယ့်အကြောင်းအရာကအကြောင်းအရာကအခုငါဆိုရဲ့ငါဟုတ်ပါလားငါဆိုရဲ့ငါရှိနေတယ်ဟုတ်ကဲ့လားဘာနဲ့ရှိတာတော့အစွဲနဲ့ရှိတာမှမယ်ဆိုတော့အဲ့ဒီအစွဲဟာဘာအစွဲခေါ်ရမှာရောလောဘအစွဲဒေါသအစွဲနဲ့မတူပါဘူးသူလည်းအစွဲတစ်မျိုးဟုတ်ပါလားအဲ့ဒီအစွဲတစ်မျိုးကတဲ့ဘာအစွဲရောယုံတတ်တဲ့အစွဲဟုတ်ကဲ့ယုံနေနော်အဲ့ဒီယုံနေဆိုတဲ့တဘာဝတရားဟာလေပဲလောဘဒေါသဒုက္ခေသူဘဝအဆက်ဆက်ကလိုက်ပါလာရဲ့ယုံတတ်တဲ့ဓက္ခံဓက္ခံနော်ယုံတတ်တဲ့ဓက္ခံပါလာရဲ့နော်အဲ့ဒီယုံတတ်တဲ့ဓက္ခံကိုဘယ်လိုခေါ်လို့ဒိဋ္ဌိဟုတ်ကဲ့လားပါတယ်နော်ယုံတဲ့သဘောလေးကိုပါခေါ်တော့ဒိဋ္ဌိနော်အဲ့ဒီယုံတဲ့သဘောလေးအဲ့တော့အခုဒီပါဠိစကားလေးဖြတ်ပြီးတော့ထည့်သေးပါဦးမယ်ဟောဒီဓက္ခံဓက္ခံလို့ပြောနေတဲ့ဟာဟာလောဘကလည်းမမျက်လာတာနော်ဓက္ခံနဲ့ဒေါသကလည်းဓက္ခံနဲ့ယုံတတ်တဲ့ဒိဋ္ဌိကလည်းဓက္ခံနဲ့အဲ့ဒီဓက္ခံဆိုတဲ့စကားလုံးလေးနော်ပါဠိလိုလေသိမှသူ့ကိုဓက္ခံဆိုတာဘာလို့ခေါ်လိုက်ကြတော့အနုတ္တယနော်ဓက္ခံဆိုတာပါဠိလိုပဲလို့ခေါ်လို့အနုတ္တယနော်အဲ့ဒီဓက္ခံဆိုတဲ့သဘောဟာ โลภะก็เลยตัณหาขึ้นเนี่ยไล่ลาเลยโทสะก็เลยตัณหาขึ้นเนี่ยไล่ลาเลยพี่ก็ว่าเนาะยุ่งกันติดตัวก็เลยอโพสัจเกเรอ่ะดูไล่ลาเลยเข้ากันล่ะไอ้တော့အခုပြောတဲ့စကားလုံးကြီးတွေเนาะအဲ့ဒီသဘောလေးတွေမှားတဲ့ယုံတတ်တဲ့သဘောဒိဋ္ဌိเนาะအဲ့ဒီဓက္ခအဲ့တော့အဲ့ဒီမှာဒီဓက္ခကိုခေါ်လိုက်တဲ့အခါတဲ့ပါတယ်လောဘအနုပယပြောပါတယ်နော်ဒေါသအနုပယပြောပါတယ်နော်ဒိဋ္ဌိအနုပယအနုပယဆိုတာကဘာလဲနော်ဓာတ်ခံရေနော်ဓာတ်ခံရဲ့သဘောကပါတယ်နော်ဘဝအစစ်စစ်ကလိုက်ပါလာတဲ့ဓာတ်ခံရေယုံတတ်တာလေဓာတ်ခံနော်အဲ့ဒီသဘောကိုတဲ့ဒီဒီချာချာပြန်ပြီးတော့စဉ်းစားနော်အခုကလေးတွေကိုကလေးတွေနှစ်နှစ်သုံးနှစ်စကားလေးပြောတာအပြီးဆိုရင်အမိအဖပါဝန်ကျင်ကသူ့ကိုစကားလေးလည်းသင်ပေးတယ်သူ့ကိုမှတ်ထားတော့လို့လည်းပြောလေမပြောဘူးလားပြောတယ်အဲ့ဒီလိုပြောထားတဲ့ဟာတွေကိုကလေးလေးကအမေဖေကပြောတာဆရာကပြောတာတွေသူ့ပါလို့ဆိုယုံနေမှတ်ယုံနေမှာပါလို့တာတော့ယုံနေအဲ့ဒီအကြောင်းကိုသိချာသိရမယ်ဟုတ်ကဲ့လားကလေးဟာပြောသမျှလို့ပါဖြစ်တယ်ဆုံးနေအဲ့ဒီအချက်အရေးကြီးနေတာဟုတ်ကဲ့လားအဲ့ဒါဘာဖြစ်လို့သူကယုံတာလဲဘာဖြစ်လို့ယုံတာလဲဓာတ်ခံဟုတ်ကဲ့လားဘာပါလာလို့ယုံတတ်တဲ့ဓာတ်ခံပါလာလို့ပြောရမြတ်ဘူးကိုယုံတာဟုတ်ကဲ့လားအဲ့ဒီအချက်အရေးကြီးနေတာနော်အဲ့တော့ပြောသမျှကြားသမျှမြင်သမျှလေလူကြီးပြောတာဒီကိုသူယုံတယ်ဆိုတာမပါလာလို့အနုတ္တယအဲ့ဒီအနုတ္တယကိုဘာအနုတ္တယခေါ်လို့ဒိဋ္ဌိအနုတ္တယမခံမြင်တဲ့ခါကဒေါသအနုတ္တယစိတ်တတ်တာကလောဘအနုတ္တယအဲ့ဒီအနုတ္တယဆိုတာဒီရဲ့သဘောပါတယ်လို့အရှိသဘောအဟုတ်ယုံတာမှအဖြစ်သဘောဟုတ်ကဲ့လားအဲ့ဒီသဘောလေးတွေကိုဉာဏ်နဲ့မှပေါက်ရောက်အောင်စဉ်းစားဖို့အဲ့တော့လူကြီးကပြောသမျှဟာကလေးရဲ့နံခံတာရဲ့မှကလေးအသိရဲ့မှပါတယ်လို့ဝင်သွားတာဝင်သွားပြီးတော့သူကပြောနေတာလို့ယုံသွားတာဟုတ်လားအဲ့ဒီယုံသွားတဲ့သဘောဖြစ်တာကပါပါလာလို့ဓာတ်ခံပါလို့ဒိဋ္ဌိအနုတ္တယဓာတ်ခံပါလို့ယုံတာအဲ့ဒီမှာကလေးလေးကိုသင်ပေးလိုက်ရင်သင်ပေးသမျှအကုန်လုံးကလေးလေးဟာယုံနေယုံယုံနေမကောက်ယုံမှုတွေကဖြစ်လာတော့စွဲယုံထားတာတွေကဖြစ်လို့စွဲတယ်အဲ့ဒါအရေးကြီးတယ်ယုံယုံနေမကောက်သေးဘူးဖြစ်လို့စွဲတယ်ပြီးမှုတွေကဆိုတော့အဲ့ဒီအချက်ကိုဒီဒီချာချာစဉ်းစားရအဲ့ဒီပါအလုံးအရေးကြီးတဲ့အချက်ဒီဒါပါပြောရအောင်ဆိုနမက်ခန္ဓာခေါ်ရဲ့နံခန္ဓာအဖွဲ့စီဒီကိုဒီထောင်နဲ့နေရနော်အခုရုပ်ခန္ဓာကြီးကိုမြင်ရတယ်လို့တယောက်တိုင်းတယောက်တိုင်းမှာမရှိရဲ့နံခန္ဓာကြီးရှိရဲ့အဲ့ဒီနံခန္ဓာကြီးကခုနကပြောတဲ့ဓာရီကိုတည်ထောင်တာရောကိုကြီးကိုသွေးတည်ထောင်တာအဲ့ဒီကိုကြီးကိုသွေးထွက်လာအောင်ဓာရီကထည့်ပေးနေရောအသည့်တွေအမှတ်တွေနဲ့ဟုတ်ပါလားအဲ့ဒီအသည့်အမှတ်တွေအပြင်ပါရောဆိုက်ကြာရီမဆိုက်ကြာရီဟုတ်ပါလားပြီးတော့ခုနကပြောရပါဘူးယုံတဲ့သဘောဟုတ်ကဲ့လားယုံတဲ့သဘောရှိရောဆန့်ကျင်ပဲပါလဲရှိရောမယုံတဲ့သဘောလည်းရှိတယ်။တခုယုံပြီးလို့ရှိရင်သူကနောက်ထပ်သူ့နဲ့ဥရဏကိုပါပြီလို့မယုံတော့ဘူး။ဟုတ်ကဲ့လား။အဲ့ဒီဓာတ်ကြီးကပါတယ်လို့နောက်ကလိုက်ပါလာဟုတ်ပါလား။အဲ့ဒီလိုက်ပါလာတဲ့သဘောကြီးကခေါ်ရောအနုတ္တယဓာတ်။အဲ့ဒီတော့အဲ့ဒီဘုံသားကို ဒိဋ္ဌိကိုခေါ်သလိုမယုံတာကိုမယုံတာကိုဝိသိကိစ္စာမယုံတာကိုပါခေါ်တယ်ဝိသိကိစ္စာအဲဒီမယုံတဲ့သဘောယုံတဲ့သဘောတွေကလည်းဘာအဖြစ်နဲ့လိုက်လာတာတုန်းအနုတ္တိယခေါ်တဲ့ဓာတ်ခံဖြစ်နေလိုက်လာပါတယ်နော်အဲဒါဟာဒီသင်္ခန္ဓာလို့ခေါ်ရပါတယ်စိတ်အဖွဲ့စည်းကြီးကိုအခြေခံအဖြစ်နဲ့အထောက်အပံ့ပြီးနေကြတဲ့တဘာဝတရားတွေသူတို့အလုံးလုံးပုံတွေဟုတ်ပါလားအဲ့တော့ရိုးရိုးလေးပါပဲကျွန်တော်တို့ဘုရားဘာသာများကဘုရားဘာသာလို့သင်ကြားပေးတယ်အခြားအခြားဘာသာများလည်းသူဘာသာနဲ့သူသင်ပေးပါတယ်ဟုတ်ကဲ့လားသင်ပြီးတော့အဲ့ဒီကလေးလေးကိုနော်သူလူဖြစ်လာတာဟာတောင်းငင်ဘုံကအဖဖျားသခင်ကဆန်းစင်းပေးလို့လူဖြစ်လာတာအဖဖျားသခင်ကဆန်းစင်းမပေးရင်ဒီအသက်ဒီဝိညာဉ်ဟာမရှိနိုင်ဘူးဖျားသခင်ရဲ့တကူတော်ကြောင့်ဟာသူလူဖြစ်လာတာလို့ဒီငယ်ငယ်လေးတွေကအမိအဖများကသင်ပေးလိုက်တဲ့အခါကလေးရဲ့စိတ်ထဲမှာပါရီဆွေးသွားတော့ဖန်ရင်းချင်းဖျားသခင်အဟုတ်တည်းရှိရဲ့ဖျားသခင်ဖန်ရင်းလို့တို့လူဖြစ်လာရတာဆိုရဲအသိအယုံကြည်မှုဟုတ်ကဲ့လားယုံကြည်မှုဆိုပါတော့ဒိဋ္ဌိအဲ့ဒါဆွေးသွားတော့ပါပြီတော့ဥပါဒံဟုတ်ပါလားအဲ့ဒီဒိဋ္ဌိဥပါဒံဟာဆက်လို့ရတာမရဘူးအလုံးခဲရင်လေဟုတ်ပါလားအဲ့ဒီသဘောတွေနော်အဲ့တော့ကိုဘောနဲ့ကိုဘာသာတရားနဲ့ကိုဟာကိုဖြစ်လာကြတဲ့လူတွေမှာတူနဲ့တူပါဖြစ်တယ်တပါးသားနဲ့တပါးသားမတူကြဘူးဟုတ်ပါလားအဲ့တော့တူကြတာကဒီဘာသာတရားကအဲ့ဒီလိုနော်ယုံခိုင်းတဲ့သဘောမျိုးမပါလာဘူးနော်ဒါလေးသာသင်ပေးနေရတယ်အခုဖြစ်နေတဲ့စိတ်တည်းရဲ့အကြောင်းဒေါသအကြောင်းလောဘအကြောင်းယုံတတ်တဲ့အကြောင်းမယုံတတ်တဲ့အကြောင်းတွေကိုအခြေခံတဲ့တကောသိအောင်နားလည်အောင်သင်ပေးတာဒီပါတာဤထူးခြားချက်ဟုတ်ကဲ့လားအဲ့တော့အဲ့ဒီလိုကျွန်တော်တို့သင်ရတဲ့အခါကျတော့အခြားပါတာတွေကပြောလို့မှတ်ထားယုံထားဆိုရင်လည်းအခုမရဘူးပါလို့တော့အချိန်ပဲပေါ်အောင်စဉ်းစားရစဉ်းမြင်ရဟုတ်ဘူးလားအခုဒီပညာတွေကိုအခုသင်ဘူးမှဗာကြောင်းနေပြီလားတော့ဩစိတ်ဆိုတဲ့စိတ်အဖွဲ့ကြီးနံခန္ဓာနံခန္ဓာနဲ့သုံးနေတဲ့နံအဖွဲ့ကြီးဟာပြပုံပဲနီးကြီးပေါ်လာတာအခြေခံပါလေပါလာတာဘဝအစစ်အကလိုက်လာတဲ့သဘာဝကြီးဘလို့ရှိရလို့အခုမှသင်ရသင်ရမှပါတယ်လို့စိတ်အကြောင်းကိုသိလာတာဟုတ်ပါလားအဲ့တော့ကျွန်တော်တို့တွေအခုလိမ့်လာနေတယ်ဆိုတာဟာအကြောင်းအကျိုးဆက်စားပြီးတော့မိမိတို့ဤကိုယ်ပိုင်ညာနော်သုံးပြီးတော့အဟုတ်ရှိတော့သဘာဝတရားများကိုထူးရင်းရသိအောင်အသိဉာဏ်ပြီးတဲ့မြင်အောင်ဒီဒေသနာကမြောက်ပွေးတဲ့မြေအောင်မြောက်ပေးတဲ့အားတွေပေးနေဖတ်ပါလားအဲ့တော့ဒီသဘောတွေကိုသိလာပြီဆိုရင်နဲ့ဒီအကြောင်းတရားတွေကိုမိမိကိုယ်ပိုင်ဉာဏ်နဲ့ဖတ်တယ်လေလေစဉ်းစားဒီဒေသနာမှာပါတဲ့စကားကအလို့စွေယုံခိုင်းတာမဟုတ်ကိုယ်ပိုင်ဉာဏ်နဲ့စဉ်းစားလို့သဘာဝကြားဤကြားဤသဘာဝကြားမှာလက်ခံပါယုံကြည်ပါဖတ်ပါလားဒါဟာဘယ်လိုတရားတွေလဲအစင်းမြင်တော်တဘာဝအစင်းမြင်တော်တဘာဝတရားဆိုတော့ဓမ္မဆိုတာတဘာဝတရားအစင်းမြင်တယ်ဆိုတာပါတယ်အတိဟုတ်ကဲ့အတိဓမ္မဆိုတာပါတယ်အစင်းမြင်တော်တဘာဝတရားများကိုလေ့လာတာအခုလေ့လာနေတာဘာလေ့လာလဲအစင်းမြင်တော်တဘာဝတရားများအကြောင်းလေ့လာအဲ့ဒါကိုပါခေါ်တယ်အဘိဓမ္မာဟောပါလားအဲ့တော့ဒီသဘာဝတရားတွေကိုအကုန်ပြုပြီးတော့တစ်ဆင့်နဲ့တစ်ဆင့်ဖျားရှင်ပြီးတော့ဉာဏ်တော်များနော်ဉာဏ်ရှင်များကို จะสร้างในญาติโตโตคูเมียคิดจะว่าดีปูยาปาเรนาสีรันเอเชนจูปูยาปาเรนาสีรันเอเชนจูปูยาปาเรนาสีรันเอเชนจูสาธุสาธุสาธุ